ချင်းပြည်နယ်ဟာခါမြို့ကနေစကိုင်းတိုင်းကလေးမြို့အကြားလမ်းကျောတလျှောက်ကျေးရွာအများပြားမိရှုဖျက်ဆီးခံရတယ်လို့ဒေသခံအကူအညီပေးနေတဲ့အဖွဲ့တွေက VOA ကိုပြောပါတယ်။ဒါအပြင်ဒေသခံကျေးရွာသား800ခန့်လောက်ဟာတောတောင်တွေထဲမှာတင်းရှောင်နေရပြီးတော့အဲ့ဒီထဲမှာကလေးငယ်100နီးပါးဟာမတန့်ရှင်းတဲ့ရေတွေတောက်သုံးပြီးလို့ဝမ်းပြက်ဝမ်းလျှော်ယောဂဖြစ်နေတယ်လို့လည်းသိရပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုငိမ့်ချန်းကပြောပြမှာပါရှင
်။စစ်ကောင်စီတပ်တွေဟာချင်းပြည်နယ်ဟာခါဖလန်းမြို့နယ်ကနေကလေးမြို့ဘက်ကိုနယ်မြေရှင်းလင်းရေးခြိတက်လာတဲ့လမ်းတစ်လျှောက်ကျေးရွာတချို့ကိုမီးတင်ရှို့ခဲ့တယ်လို့ဖလန်းမြို့နယ်စစ်ဆောင်အကူအညီပေးရေးအဖွဲ့တာဝန်ရှိသူတို့ကပြောပါတယ
်ကျွန်တော်တို့ဖလန်းမြို့နယ်ချင်းမာတဲ့အကုန်ရှိတာအခါကကလေးကြားပေါ့ဖလန်းမြို့နယ်ချင်းမာရှိတဲ့ရွာက၄ရွာပေါ့33ငယ်ကြီးရှိတာဥပမာရမ်ချီလိုရွာမှာဆိုရင်၁၀အိမ်ဖလန်းကြရွာမှာဆိုရင်18အိမ်ပါတဲရွာမှာဆိုရင်ဆောင်လေဆိုရင်တကွတ်တကွတ်လမ်းဘေးမှာရှိတဲ့အိမ်တွေအဲရှိသွားတာ
မေလ2ရက်နေ့ကနေမေလ16ရက်နေ့အထိဟာခါမြို့ကနေကလေးမြို့ကိုစစ်ကောင်စီတပ်ကနေခြိတက်ရလမ်းတစ်လျှောက်ဖလန်းမြို့နယ်ကားလမ်းဘေးမှာရှိတဲ့ရန်ထလိုရွာတလန်းစာရွာပါတဲရွာဇောင်လဲရွာစတဲ့ရွာလေးရွာကအင်ဂျီ33လုံးကိုမီးရှို့ခဲ့တယ်လို့ပြောပါတယ်ဒီရက်ပိုင်းအတွင်းစစ်ကောင်စီတပ်တွေနဲ့ဒေသခံချင်းကာကွယ်ရေးတပ်ဖွဲ့ CDF တွေကြားတိုက်ပွဲဖြစ်ပွားတာမရှိပေမဲ့ CDF အဖွဲ့တွေထောင်ထားတဲ့မိုင်းနီးမိတာချောင်းမြောင်ပစ်ခတ်တာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။ချင်းမျိုးသားတပ်ဦး CNF ရဲ့ပြောခွင့်ရပူးထက်နီကတော့စစ်ကောင်စီတပ်တွေဟာရည်ရွယ်ချက်ရှိရှိကျေးရွာတွေကိုဖျက်ဆီးနေတယ်လို့ပြောပါတယ
်။စစ်ကောင်စီကတိုက်ပွဲဖြစ်နေရကျေးရွာရောက်နေတဲ့အတိုင်းကတော့ဒီတည်းအခုအလိုမျိုးရှိတာကတော့အများရမ်းပါပဲပေါ့နော်။ကျွန်တော်တို့ဒီပြောတာကတော့အဲ့ဒီလိုမျိုးရှိတာကဒီလိုရမရှိတော့ဘူးခက်ပြေဆုံးကြပြီ။အဲ့ဒီလိုမျိုးရှိတာကကျဆင်းသွားတဲ့ဒီနေ့တက်တာအလောင်းကြီးကိုဒီလဲခဲ့ပြီးတော့တခါတယ်ရင်းရှုတာနဲ့သူတို့လောက်တာပေါ့အဲ့ဒီပုံစံနဲ့သူတို့ကရင်းရှုတာကိုတွေ့ရတာပေါ့နော
်ကျေးရွာတွေမီးရှို့ခံရလို့ထွက်ပြေးနေရတဲ့ရွာသား800လောက်ဟာတောတောင်တွေထဲတင်းရှောင်နေရသေးပဲလို့ဖလန်းမြို့နယ်စစ်ဆောင်အကူအညီပေးရေးအဖွဲ့တာဝန်ရှိသူတို့ကပြောပါတယ
်မီးရှို့ခံရတဲ့နေရာမရှိတော့တဲ့မိသားစုတွေတော့အိမ်မပြန်ရဲကြသေးဘူးတို့တော့ထဲမှာတော့ရှိနေတော့ပါတဲ့ရောင်လေးရွာပေါ့လေရောင်လေးမှာကြာတော့လေးရွာပဲပါတဲ့ကြာတော့တချို့ပြန်ပြန်နေကြပြီးတော့လောလောဆယ်တော့ရှိရဝန်ကြီးတော့တော့ထဲမှာရှိနေမှာ
ဒီစစ်ဆောင်ရွာသားတွေကရောင်လေးရွာကစစ်ဘေးရှောင်တရားနီးပါးဟာတောတောင်နေတွေမှာပိုးအောင်နေစင်မှာမတန့်ရှင်းတဲ့ရေတောက်မိလို့ဝမ်ပြက်ဝမ်လျှော်ယောဂါဖြစ်နေတယ်လို့သူကဆက်ပြောပါတယ်
ဒီလိုပဲအဲ့ဒီဇောင်လေးရွာမှာကြာတော့ကလေးတို့မြတ်မြတ်ကမပြေဝန်ရှော့ဖြစ်တာသူတို့ကဦးရဲ့တောင်ရမှာဒီ30စု50စုစတဲ့ဖြစ်နေတာဆိုတော့ဒီ400ချဲမှာ100ဝန်းကျင်လောက်တော့ဖြစ်တယ်ခံနိုင်ရတာပေါ့ပြတာကဤတက်တောက်တုံးမှုနည်းနည်းချက်ချဲတယ်နည်းပြပါတယ်သူကမိုးဆပ်ကြပြီဆိုတော့စိတ်ဆန်းကြီးတွေကနည်းနည်းနောက်ကြည့်နေတာရှိတာတော့ပြတော့ဒီချိန်မှာဤချက်အေးတွေလည်းဒီရချက်ရတာနည်းနည်းအချက်ချက်ရှိနေတော့ဒီစိတ်တော့ဒါနဲ့ဖြစ်တယ်လို့ဆိုတာပဲသူပြောပုံရတော့ကုသမှုကတော့ဒီလိုပဲကျွန်တော်တို့ကဒီကနေသေးဝါးတွေပို့တယ်သူတို့တောင်ရထက်မှာဖက်ပြန်ခွဲဝင်နေကြတယ
်စေဘေးဒုက္ခတွေရဲ့စားတောက်ရေးနဲ့ကျန်းမာရေးကိစ္စတွေကိုတော့ဖလန်းမြို့နယ်စစ်ဆောင်အကူအညီပေးရေးအဖွဲ့တွေကအကူအညီပေးနေကြပါတယ်ဖလန်းမြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ချင်းမျိုးသားတပ်ဦး CNF အပါအဝင်ချင်းကာကွယ်ရေးတပ်ဖွဲ့ CDF ပူးပေါင်းအဖွဲ့တွေကြားတိုက်ပွဲဖြစ်ပွားနေတာပါတိုက်ပွဲဖြစ်ပွားရာဒေသကရွာသားတွေဟာရွာနဲ့အလန်းဝေးတဲ့နေရာမှာယာယီစစ်ဘေးရှောင်စခန်းတွေလှုပ်ထားကြပြီးတော့စီးရဲလှုပ်ရှားမှုတွေမြင်ရင်ဘေးလွတ်တဲ့အချိန်ထိပုန်းခိုနေရပါတယ်ခင်ဗျာ